Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်ဇန်နဝါရီလ10ရက်တောက်ကြနေညနေခင်း6:09စီစဉ်တွေကိုလိုင်းဒိုမီတာ16.25ရောကနေတိုက်ထုတ်လွှင့်နေပါပြီရှင်ကျမနန်းလာပါဒီကနေ့ညနေခင်းစီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာညနေခင်းပါခင်ဗျာဒီကနေ့ညနေပဲသတင်းတွေကိုကိုအောင်လင်ဦးနဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ကြမှာပါအမေရိကန်မှာတနပ်ပိုင်ဆိုင်ကုနဲ့ပတ်သက်တဲ့သူရဲ့လှုပ်ဆောင်ချက်အစ်စ်တွေကိုသမ္မတဥဘာမာကခုခံပြောဆိုပါတယ်။မြောက်ကိုရီးယားကနျူကလ িয়ার ဆန်သက်တာကိုတုံ့ပြန်တဲ့အနေနဲ့တောင်ကိုရီးယားကဝါဒဖြန့်ထုတ်လွှင့်ချက်တွေပြန်လုပ်နေပါတယ်။တရုတ်အစုရှယ်ယာဈေးတွေဒီကနေ့မှာတော့အတက်ဈေးနဲ့ပိတ်သွားပါတယ်။ဒီသတင်းတွေအပေါ်ဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။လာမယ့်ဇန်နဝါရီလ12ရက်နေ့မှာကျင်းပဖို့ပြင်ဆင်နေတဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံကို UNFC အဖွဲ့ကတက်ရောက်မှာမဟုတ်ဘူးဆိုတဲ့သတင်းမှာတော့
အစီအကတော့အလုံးပေါင်းလို့မရှိသေးဘူးပေါ့လေ။နောက်ပြီးတော့အစီအကိုလည်းမထိုးခြင်းမထိုးခြင်းပုံမှာမတည်ပြီးမှကျွန်တော်တို့ process ပြင်ဆင်နေလို့ရှိတယ်ပေါ့
လေ။ UNFC ရဲ့အတွင်းရေးမှူးသစ်ဦးထွန်းစောပါရှင်အပြည့်စုံကိုတော့မကြခင်ကြားရမှာပါ။ဒါအပြင်အမေရိကန်နိုင်ငံတွင်တနတ်ထိန်ချုပ်ရေးနဲ့ပတ်သက်လို့ CNN ရုပ်သံကအစီအစဉ်နဲ့သမရနဲ့ပြည်သူတွေအပြန်အလှန်အမေးဖြေလုပ်နိုင်တဲ့ Town Hall တွေ့ဆုံပွဲသတင်းနဲ့အတူ2016ခုနှစ်အစမှာပဲကမ္ဘာအစုရှယ်ယာဈေးအကြီးကျယ်ထိုးချခဲ့တဲ့အတွေ့ကမ္ဘာငွေဈေးဈေးကွက်မတည်မငြိမ်ဖြစ်ခဲ့ရတဲ့သတင်းတွေကိုလည်းနောက်ပိုင်းမှာတင်ပြသွားမှာပါ။ခုရင်ဆုံးတော့တောက်ကြနေနောက်ဆုံးရသတင်းတွေကိုကိုကြကြောသိန်းနဲ့ကိုအောင်လွင်ဦးတို့ကပြောပြပေးကြပါအောင်ရှင်
။မကြာသေးခင်ကထုတ်ပြန်ထားတဲ့တနက်ပိုင်ဆိုင်ခွင့်ထိန်းချုပ်ရေးဆိုင်ရာအမိန့်အသစ်ဟာအမေရိကန်နိုင်ငံသားတွေလက်နက်ပိုင်ဆိုင်နိုင်တဲ့အခြေခံဥပဒေပါအခွင့်အရေးကိုအတိမတ်ပြုတဲ့တစ်ချိန်ထဲမှာပဲလူဦးသက်တွေကိုကယ်တင်ဖို့လှုပ်ဆောင်ချက်တစ်ခုဖြစ်တယ်လို့သမ္မတဘရက်အိုဘားမားကအခုခံချိပါပါတယ်။ဒါပေမဲ့လည်းအချိန်အဝါကြီးတဲ့ American Rifle အသင်း NRA ကသူ့လှုပ်ဆောင်ချက်ကိုတားဆီးဖို့ကြိုးစားနေတယ်လို့ကြတာရင်းနေကလုတ်တဲ့လူလူနဲ့တိုက်ရိုက်ဆွေးနွေးမြင်းမြန်ပွဲမှာမစ္စတာအိုဘားမားကပြောသွားပါတယ်လူတွေမှာရှိတဲ့တနက်တွေကိုဖက်ဒရယ်အစိုးရကသိမ်းယူဖို့ကြိုးစားနေတယ်ဆိုပြီး NRA ကလုံခြံဖန်တီးပြီးတော့ပြောဆိုနေတယ်လို့သမ္မတအိုဘားမားကပြောပါတယ်လက်ရှိစနစ်မှာရှိနေတဲ့အားနည်းချက်တွေကြောင့်ပြည်နယ်တစ်ခုမှာတနက်ဝယ်တဲ့လူရဲ့နောက်ကျောင်းရာသွင်းကိုမစစ်ဆေးဘဲတနက်ဝယ်လို့ရနေပြီးအဲ့ဒီတနက်တွေကိုအမျက်ယူပြီးတော့ပြန်ရောင်းနိုင်နေတယ်လို့သမ္မတကပြောပါတယ်သူရဲ့လှုပ်ဆောင်ချက်ဟာဘုံတူညီတဲ့ရည်မှန်းချက်တစ်ခုကိုရဖို့အဆင့်အဆင့်ဖြစ်တယ်လို့တနက်ကင်အကြံဖတ်မှုတွေရဲ့ဒဏ်ကိုခံစားခဲ့ရသူတွေနဲ့မိသားစုဝင်တွေပါတက်တဲ့ဆွေးနွေးမေးမြန်းပွဲမှာသမ္မတဥပမာကပြောသွားပါတယ်။ပြည်မှုကျူးလွန်မဲ့လူတယောက်တနက်ရမသွားနိုင်ရေးဘယ်သူကမှအာမခံချက်မပေးနိုင်ပေမဲ့နောက်ကျောင်းရာသွေးကိုတင်းတင်းကြပ်ကြပ်စစ်ဆေးခြင်းအပြင်တနက်ဝယ်ဖို့ပိုခက်စေပြီးတော့ပိုဈေးကြီးစေလိမ့်မယ်လို့သမ္မတကပြောပါတယ်။တနက်ပိုင်ဆိုင်ခွင့်ပြုပြင်ပြောင်းလဲရေးဆိုင်ရာဥပဒေတစ်ခုခုကိုသူ့ရဲ့သမ္မတတက်တန်းတွင်ကွန်ကရစ်လွှတ်တော်ကနေပြတ်ထမ်းမဲ့အလားအလာပေါ်မှာတော့သမ္မတကတန်ရာရှိပါတယ်။
မကြာသေးခင်ကမြောက်ကိုရီးယားရဲ့နျူကလ িয়ার ဆန်တက်မှုကိုတုံ့ပြန်တဲ့အနေနဲ့တောင်ကိုရီးယားကနှစ်နိုင်ငံ21လျှောက်မှာမြောက်ကိုရီးယားဆန့်ကျင်ရေးဝါဒဖြန့်အထံလွင့်အစီအစဉ်တွေကိုဒီကနေ့ပဲပြန်လည်စတင်လိုက်ပါတယ်။အထံလွင့်ချက်တွေထဲမှာတော့ K-pop သချင်းတွေ၊ရာသီဥတုခံမှန်းချက်တွေ၊သတင်းတို့တွေအပြင်မြောက်ကိုရီးယားရဲ့နျူကလ িয়ার ဆန်တက်မှုရုံရုံနေတဲ့စီးပွားရေးနဲ့လူခွင့်ရေးအခြေအနေတွေပေါ်ဝေဖန်ချက်တွေပါဝင်တဲ့အကြောင်းတောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။1950ကနေ1953ခုနှစ်ထိဖြစ်ပွားခဲ့တဲ့ကိုရီးယားစစ်ပွဲကာလကလေးကတုံ့ပြန်မှုတွေအထံချက်ဆက်တွေနဲ့ထုတ်လွှင့်ချက်တွေကိုတော့စိတ်သက်စစ်စင်ရေးတရားဖြစ်တဲ့မြောက်ကိုရီးယားကသဘောထားလေးရှိပါတယ်။တောင်ကိုရီးယားရဲ့လူရဲပေါ်မြောက်ကိုရီးယားဘက်ကချက်ချင်းတုံ့ပြန်တာမျိုးတော့မရှိသေးပါဘူး။ဒါပေမဲ့လည်းအသက်30ကျော်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်းရဲ့မွေးနေ့ကာလဖြစ်တဲ့အတွက်လည်းစိတ်လှုပ်ရှားနေကြတဲ့မြောက်ကိုရီးယားအနေနဲ့တုံ့ပြန်မှုတွေဟာပြင်းထန်လေးရှိတတ်ပါတယ်။တောင်ကိုရီးယားရုံးဟာသတင်းဌာနကတော့ဝါဒဖြန့်တဲ့အထံချက်ဆက်တွေကိုနိုင်ငံစစ်တပ်ကလုံခြုံရေးတူတက်ချထားတဲ့21လျှောက်17နေရာမှာဖြန့်ချထားတယ်လို့ပြောပါတယ်။ဝါဒဖြန့်တန်လွင်တဲ့နေရာတွေအနီးတောင်ကိုရီးယားတပ်ဖွဲ့တွေကိုလည်းတက်လှန်ထားပြီးမစ်ဆိုင်းတုံးတွေလက်နက်ကြီးတွေပါဝင်မြောက်ကိုရီးယားကရန်ဆက်လာခဲ့ရင်ချက်ချင်းတုံ့ပြန်နိုင်အောင်လည်းအသက်အသင့်ပြင်ဆင်ထားတဲ့အကြောင်းသတင်းကဖော်ပြထားပါတယ်
။ပြည်ထောင်နိုင်ငံရဲ့အစုရှယ်ယာဈေးကွက်မှာအကြီးကျယ်ဈေးကျတာကြောင့်အယောင်းဝယ်လုပ်တာကိုရပ်ပစ်တဲ့နီလန်းနှစ်ကြိမ်လုခဲ့ရပြီးတဲ့နောက်ဒီကနေ့ဈေးကွက်မပိတ်ခင်အစောပိုင်းအယောင်းဝယ်လုပ်ချိန်တွေမှာတရုတ်အစုရှယ်ယာဈေးတွေတက်လိုက်ကြလိုက်ခြင်းရှိခဲ့ပါတယ်။စာကိဘရီကားလို့ခေါ်တဲ့အယောင်းဝယ်ကိုရပ်ပစ်တဲ့နီလန်းကဈေးကွက်ကိုငြိမ်သွားအောင်လုပ်ဖို့ရည်ရွယ်တာပါ။ဒါပေမဲ့ပြောင်းမြန်အကျိုးတရောက်တဲ့ပုံရှိတာကြောင့်ကြာတာပရီနေ့နှောင်းပိုင်းမှာတော့အဲ့ဒီနီလန်းကိုတရုတ်တာဝန်ရှိသူတွေကဆိုင်းငံ့ထားလိုက်ပါတယ်။အဲ့ဒီနောက်မှာတော့ရှန်ဟဲစုပေါင်းအစုရှယ်ယာညွန်ကိန်းက200ခန့်လုံးဈေးတက်ပါတယ်။ရှန်ဟဲနဲ့ရှန်ဆန်းကအကြီးဆုံးကုမ္ပဏီတွေရဲ့အစုရှယ်ယာတွေကိုရောင်းဝယ်လုပ်တဲ့ CSI 300ညွန်ကိန်းလည်း200ခန့်လုံးတက်ပါတယ်။2016ခုနှစ်ရဲ့ပထမသတင်းပတ်မှာအစုရှယ်ယာဈေးကွက်မတိမငြိမ်ဖြစ်ချိန်တွင်တရုတ်အစုရှယ်ယာဈေးတွေ100ခန့်လုံးလောက်ထိကျသွားတာပါ။ရုပ်နိုင်ငံရဲ့သဘောဝတရားစာတအရင်းမြစ်ကန်တာအစုရှယ်ယာဈေးကဒီကနေ့မှာ600ခန့်လုံးကျော်ဈေးတက်ပြီးစွမ်းအင်ကန်တာအစုရှယ်ယာဈေးက900ခန့်လုံးကျော်တက်ပါတယ်။အခြားဒေသကတခြားဈေးကွက်တွေမှာလည်းအစောပိုင်းအယောင်းဝယ်တွေမှာမတိမငြိမ်ရှိခဲ့ပေမဲ့ဈေးကွက်ပိတ်ချိန်မှာတော့အများအပြားအတက်ဈေးနဲ့ပိတ်သွားပါတယ်။ဒီကနေ့ဥရောပဈေးကွက်စောက်ဖွင့်ချိန်မှာလည်းအတက်နည်းနည်းပြနေပါတယ်။
ယူရန်နိုင်ငံရဲ့နျူကလ িয়ার စီစဉ်တဲ့ပတ်သက်တဲ့သဘောတူညီချက်ကိုအစအစရရချေချေမမဖြစ်မဲ့ဆိုရင်ဂျပန်အတွင်းမှာပဲအကောင့်ထည့်ဖော်နိုင်လိမ့်မယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးချွန်ကယ်ရီကပြောပါတယ်။ယူရန်ဘက်ကဆောင်ရွက်ရမယ့်တာဝန်တွေကိုတတ်နိုင်သမျှအမြန်ဆုံးဆောင်ရွက်ဖို့ရည်ရွယ်ထားကြောင်းယူရန်နိုင်ငံရဲ့ဝန်ကြီးမိုဟာမက်ရှာဗစ်ဆာရစ်ကကတိပြုပြောကြားခဲ့တယ်လို့လည်းဝန်ကြီးကယ်ရီကပြောပါတယ်။ဒီချိန်ထဲမှာပဲမြောက်ကိုရီးယားကဒီသတင်းပတ်ထက်နျူကလ িয়ার ဘုံစမ်းသပ်ခဲ့တဲ့အပေါ်အာရုံစိုက်တဲ့လောက်မစိုက်ဘူးလို့ပြောနေတာတွေကိုတော့ဝန်ကြီးကယ်ရီကပယ်ချခဲ့ပါတယ်။မြောက်ကိုရီးယားရဲ့အဓိကမဟာမိတ်ဖြစ်တဲ့တရုတ်နိုင်ငံနဲ့ဆွေးနွေးပြောဆိုမှုတွေမှာမြောက်ကိုရီးယားအရေးအထိတ်တန်းကပါဝင်တယ်လို့လည်းပြောဆိုခဲ့တာပါ။တရုတ်နိုင်ငံကတူနီတူဟန်နဲ့ချင်းကပ်ဖြစ်ရှင်းလို့တဲ့အတွက်သဘောတူလက်ခံပြီးအချိန်ပေးခဲ့ပေမဲ့လည်းဒါရီယာအောင်မြင်မှုမရှိတာကြောင့်ဒီပုံစံတိုင်းဆက်သွားလို့မဖြစ်တော့ဘူးဆိုတာကိုလည်းတရုတ်နိုင်ငံကရှင်းရှင်းလင်းလင်းပြောကြားထားတယ်လို့ပြောဆိုထားပါတယ်။မြောက်ကိုရီးယားနဲ့ပတ်သက်ရင်တရုတ်နိုင်ငံသားမကအားလုံးအနေနဲ့အရင်ပုံစံတိုင်းဆက်သွားနေလို့မဖြစ်နိုင်ဘူးလို့လည်းဝန်ကြီးကယ်ရီကပြောဆိုထားခဲ့ပါတယ်။
ဒီဝေဘီကအတန်ညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီဝေကနေတောက်ကြညနေပိုင်းသတင်းတွေကိုတရက်ဆက်လက်ထုတ်လွှင့်နေပါတယ်အီရန်နိုင်ငံကဒုက္ခသည်နှစ်ယောက်ကိုအကြံဖက်ဝါဒကင်ဆယ်ရတဲ့ဆက်ဆက်တဲ့ဆွဲချက်တွေနဲ့အမေရိကန်တာဝန်ရှိသူတွေကဖမ်းလိုက်ပါတယ်။ဒါကြောင့်လဲအရှေ့အလယ်ပိုင်းစစ်တမ်းတင်နေတဲ့ဒေသတွေကဒုက္ခသည်ထောင်ပေါင်းများစွာကိုလက်ခံမဲ့သမ္မတအင်ပီရိုရဲ့အစီအစဉ်ပေါ်ဝေဖန်တာတွေပြန်ထွက်လာပါတယ်။အခုဖမ်းလိုက်တဲ့လူနှစ်ယောက်စလုံးဟာအီရန်နိုင်ငံကပါလက်စတိုင်းလူမျိုးတွေဖြစ်ပြီးအမေရိကန်ပြည်ထောင်စုမှရောက်နေတာနှစ်အတော်ကြာနေပြီလို့တာဝန်ရှိသူတွေကပြောပါတယ်။သူတို့တယောက်နဲ့တယောက်အဆက်အသွယ်လုပ်ထားတာတွေရှိနိုင်ပေမဲ့လည်းတိုက်ခိုက်မှုတစ်ခုခုလုပ်ဖို့ကြံစည်နေတဲ့ပုံမျိုးတော့မရှိသေးဘူးလို့လည်းဆိုပါတယ်။အသက်23နှစ်အရွယ်အော့စ်မိုဟာမက်ယူနစ်အယ်ဂျာယက်ကိုကယ်လီဖိုးနီးယားပြည်နယ်ဆက်ခရမန်တိုမြို့မှာကြာသပတေးနေ့ကဖမ်းလိုက်တယ်လို့အမေရိကန်တရားရေးဌာနကပြောပါတယ်။နိုင်ငံတကာအကြမ်းဖက်ဝါဒနဲ့ပတ်သက်လို့လိမ်လည်ပြောဆိုရဲဆိုပြီးသူ့အပေါ်ဆွဲချက်တင်ထားပါတယ်။အယ်ဂျာယက်ဟာ2012ခုနှစ်မှာစီးရီးယားကနေဒုက္ခသည်ဖြစ်အမေရိကန်ပြည်ထောင်စုကိုရောက်လာတာပါ။စီးရီးယားကိုသူသွားခဲ့တဲ့ခီးစဉ်နဲ့ပတ်သက်ပြီးတာဝန်ရှိသူတွေကိုလိမ်ပြောခဲ့တယ်လို့သူကဆွဆွဲထားပါတယ်။လူမှုဆက်သွယ်ရေးကွန်ရက်တွေမှာတင်ထားတာတွေအရသူဟာစီးရီးယားမှာအန်ဆာအယ်အစ္စလာမ်အဖွဲ့အပါအဝင်အစွန်ရောက်ဝါဒီတွေနဲ့အတူတွဲပြီးတိုက်ခိုက်ခဲ့တယ်ဆိုတာတွေ့ရပါတယ်။အသက်24နှစ်အရွယ်အိုမာဖာရတ်ဆာဟီဒ်အယ်ဟာဒန်ကတော့တက်ကဆစ်ပြည်နယ်ဟျူစတန်မြို့မှာဖမ်းလိုက်တာပါ။သူကတော့ IS အဖွဲ့ကိုလေကျင်ရေးကျွမ်းကျင်မှုအကြံဉာဏ်တွေနဲ့အထောက်အပံ့တွေအပါအဝင်ဂျိုပိုင်းဆိုင်ရာအကူအညီတွေပေးဖို့ကြိုးစားတယ်ဆိုပြီးဆွဆွဲထားပါတယ
်။ဘယ်ဂျီယံနိုင်ငံဘရက်ဆယ်မြို့ကအင်္ဂန်တစ်ခုကိုစီးနင်းရှာဖွေမှုအတွင်းပြင်းထန်နိုင်ငံမှာနိုဝင်ဘာလ17ရက်နေ့ကလူပေါင်း130ဆုံးခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုနဲ့ဆက်နွယ်သူဖြစ်တန်တရားရှိသူရဲ့လက်ပေါ်ရာနဲ့အတူဖောက်ခွဲပစ္စည်းတွေတည်ဆောက်ရမှာအသုံးပြုခဲ့ပေါ်ရှိတဲ့အိမ်နှင်းပြကပတ်တွေကိုလည်းရှာဖွေတွေ့ရှိခဲ့ကြောင်းဘယ်ဂျီယံရဲတပ်ဖွဲ့ကပြောပါရယ်ပြီးခဲ့တဲ့လတဲ့စီးနင်းရှာဖွေမှုတွေလုပ်ခဲ့တဲ့အိမ်ငန်းမှာထွက်ပြေးလွတ်မြောက်နေတဲ့ဆလာအဗ်ဒယ်ဆလမ်ရဲ့လက်ပေါ်ရာတွေကိုစုံစမ်းစစ်ဆေးသူတွေတွေ့ရှိခဲ့တဲ့အကြောင်းဘယ်ဂျီယံအစိုးရရှေ့နေရုံကဒီကနေ့မှပဲကြေညာခဲ့တာပါဒီဇင်မာလာ10ရက်နေ့မှာဝင်ရောက်ရှာဖွေခဲ့တဲ့အိမ်ငန်းကိုတော့နံမလိန်တစ်ခုနဲ့ငှားရမ်းထားပြီးအကြမ်းဖက်တိုက်ခိုက်မှုတွေနဲ့ဆက်နွယ်ပြီးဘယ်ဂျီယံမှာဖမ်းဆီးထားတဲ့တန်တရားရှိသူ10ယောက်ထဲကတစ်ယောက်ကငှားရမ်းခဲ့တာဖြစ်ကောင်းဖြစ်နိုင်တယ်လို့လည်းအစိုးရရှေ့နေရုံထုတ်ပြန်ကြေညာချက်ကဖော်ပြထားပါတယ်။ဒီချိန်ထဲမှာပဲပြည်ထောင်နိုင်ငံကတရားစီရင်ရေးသားတဲ့ရှာလီအက်ဒိုမဂဇင်းတက်ကိုအကြမ်းဖက်ခံခဲ့ရတာတစ်နှစ်ပြည့်တဲ့နေ့မှာပဲပါလီမန်မှာတိုက်ခိုက်ဖို့ကြိုးစားခဲ့တဲ့အတွက်ရဲတွေကအသေးပြစ်ခတ်ခဲ့တဲ့သူနဲ့ပတ်သက်လို့အတိအကျဖော်ထုတ်နိုင်မှုကျိုးပန်းနေတဲ့အကြောင်းပြင်သစ်အစိုးရရှင်တွေကပြောပါတယ်။ဖောက်ခွဲပစ္စည်းတူတွေကိုယ်မှာပတ်လာတဲ့သူဟာအန်ဒီယန်ပြည်နယ်သူတယောက်ဖြစ်သလားတယောက်ထက်ကျူးလွန်နေတာလားအကူအညီပေးသူတွေရှိသေးသလားဆိုတာကိုစုံစမ်းနေတယ်လို့လည်းပြောပါတယ်
။အီရန်နိုင်ငံမြောက်ပိုင်းမှာလေ့ကျင့်သင်တန်းပေးရေးလုပ်ငန်းတစ်ခုနဲ့ရောက်နေတဲ့တူရကီတပ်ဖွဲ့တွေဟာ IS အစွန်ရောက်လွတ်နေကံတွေဝင်တိုက်တာကိုအော်မြင်မြင်ပြန်တိုက်လိုက်နိုင်တယ်လို့တူရကီတာဝန်ရှိသူတွေကဒီကနေ့ပြောပါတယ်။နီနေဗာပြည်နယ်ဘရှိကာစစ်အခြေစိုက်စခန်းမှာကြာသပတေးနေ့ထောင်ပိုင်းကဖြစ်တဲ့တိုက်ပွဲတွင် IS စစ်သွေးကြော18ယောက်ထဲမှနေတေဆုံးသွားတယ်လို့တာဝန်ရှိသူတွေကပြောပါတယ်။အဲဒီဒေသကအီရတ်တပ်ဖွဲ့တွေကိုကူညီလေ့ကျင့်ပေးဖို့အတွက်တူဂရီတပ်ဖွဲ့ဝင်150လောက်အဲဒီစခန်းမှာလွတ်ထားတာပါ။အီရတ်တပ်ဖွဲ့တွေဟာ IS အစွန်ရောက်အဖွဲ့ကတင်ထားတဲ့အနီးအနားကမိုးစုမြို့ကိုပြန်သိမ်းနိုင်မှုကြိုးစားနေတာပါ။အဲဒီဒေသမှာအင်အားအခိုင်အမာချမှတ်ထားတဲ့အီရတ်အစိုးရကတော့တူဂရီတပ်ဖွဲ့တွေအဲဒီကိုလွတ်ထားတာဟာအချုပ်ချာအာဏာပိုင်ဆိုင်မှုကိုချိုးဖောက်တာဖြစ်တယ်ဆိုပြီးအပြင်းထန်ကန့်ကွက်ထားပါတယ်။တပ်ဖွဲ့တွေလွတ်တဲ့ကိစ္စမှာအီရန်နဲ့တူရကီကြားကြာကြာနာနာဆက်သွယ်ပြောဆိုတာမျိုးမရှိခဲ့ဘူးဆိုတာပြီးခဲ့တဲ့လမှာတူရကီဘက်ကအတိမတ်ပြုခဲ့ပြီးအဲ့ဒီအချိန်ကစလို့တူရကီတပ်ဖွဲ့တချို့ကိုရွှေ့ပြောင်းခဲ့ပါတယ်။ဒါပေမဲ့တူရကီတပ်ဖွဲ့တွေကိုလုံးဝပြန်ရုံသိမ်းဖို့အီရန်အစိုးရကတောင်းဆိုနေပြီးစစ်ရေးအရာတုံ့ပြန်လှုပ်ဆောင်မယ်လို့တော့မှချင်းချောက်ထားတာပါ။တူရကီတပ်ဖွဲ့တွေကိုဆက်ပြီးယူသိမ်းတာအပါအဝင်အီရန်နဲ့ဖြစ်နေတဲ့တင်းမာမှုကိုလျှော့ချဖို့လှုပ်ဆောင်ပါလို့အမေရိကန်ကတူရကီကိုပြီးခဲ့တဲ့လမှာတိုက်တွန်းထားပါတယ်။ အမေရိကန်ဦးဆောင်တဲ့ညွန်ပေါင်းဖွဲ့ရလည်းအီရတ်မှာ IS အစွန်ရောက်တွေကိုတိကျတိုက်ခိုက်နေပါတယ်
။ကမ္ဘာဘောလုံးဖွဲ့ချုပ် FIFA ဥက္ကဋ္ဌဆက်ဘလက်တာရဲ့နေရာမှာစက္ကန့်မဲ့သူအဖြစ်မြင်နေကြတဲ့မစ်ရှယ်ပလာတီနီဟာဖေဖော်ဝါရီလ26ရက်နေ့ဥက္ကဋ္ဌ UEFA မှာဝင်ရောက်ရှင်ပြိုင်မှာမဟုတ်တော့တဲ့အကြောင်းကြေညာလိုက်ပါတယ်။ဥရောပဘောလုံးဖွဲ့ချုပ် UEFA ရဲ့ဥက္ကဋ္ဌတာဝန်ကစံငန့်ခံထားရတဲ့ပလာတီနီကသူ့အနေနဲ့ဘောလုံးအကစားလောကကနေရှင်းနစ်ကြအပယ်ခံထားရတဲ့ဆုံးဖြတ်ချက်ကိုပယ်ဖျက်နိုင်ခဲ့မယ်ဆိုရင်တော့မှ FIFA ဥက္ကဋ္ဌရာထူးအတွက်အချိန်မီစည်းရုံးနိုင်မှာမဟုတ်တော့ဘူးလို့မနေ့တုန်းကပဲဒေသနောက်တွေကိုပြောဆိုခဲ့တာပါ။ပလာတီနီကို FIFA ဥက္ကဋ္ဌဘလက်တာက2011ခုနှစ်မှာဒေါ်လာ2သန်းပေးခဲ့တယ်ဆိုပြီးနေရာစလုံးအပေါ်အဂရိလိုက်စားမှုနဲ့ဆွဆွဲခံခဲ့ရတာကြောင့်ကမ္ဘာဘောလုံးဖွဲ့ချုပ်အကြီးအကဲတာဝန်ဆက်ခံမှုဥရောပဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌဟောင်းတွေအခက်အခဲတွေနဲ့ကြုံခဲ့ရတာလည်းဖြစ်ပါတယ်။ဒေါ်လာ2သန်းပေးရခဲ့တဲ့ကိစ္စနဲ့ပတ်သက်လို့ဆွစ်ဇာလန်စူးရရှင်တွေကတော့ရာဇဝတ်ကြောင်းနဲ့စုံစမ်းစစ်ဆေးနေပါတယ်။ဆွဆွဲခံထားရတဲ့ဘောလုံးဖွဲ့ချုပ်အစ်မြင့်အရာရှိနှစ်ဦးစလုံးကတော့သူတို့အနေနဲ့အမှားရတစုံတရာကျူးလွန်ခဲ့တာမရှိကြောင်းပြောဆိုထားပြီး FIFA ရဲ့ဆုံးဖြတ်ချက်ကိုလည်းအယူခံဝင်ကြလိမ့်မယ်လို့မျှော်လင့်ရပါတယ်။ဆွစ်ဇာလန်နိုင်ငံဇူရစ်မြို့မှာပြီးခဲ့တဲ့နှစ်မေလတဲ့ FIFA တာဝန်ရှိသူ14ယောက်ကိုအဂရိလိုက်စားမှုရှုတ်တော်ပုံတွေနဲ့ဆက်နွယ်ပြီးဖမ်းဆီးခံခဲ့ရတယ်လို့အချင်းပြက်ချစားမှုအမှုပေါင်း50နီးပါးနဲ့အမေရိကန်ပြည်တော်စုကအရေးယူခဲ့တာတွေကြောင့် FIFA ဖွဲ့ချုပ်တွင်မှပြဿနာတွေပေါ်ပေါက်ခဲ့ရလည်းဖြစ်ပါတယ်
။ကွဲလွန်သူကဘာကျော် Rock and Roll ဆိုတော့ Elvis Presley သုံးခဲ့တဲ့ Gibson Ebony Duff Guitar ကိုကြာသပတေးကသူနေသွားခဲ့တဲ့ Memphis မြို့ Graceland အိမ်မှာလေးလံနေရောင်းချတာမှာဒေါ်လာ 23,000 ရသွားပါတယ်။အဲ့ဒီ Guitar ကို1969ခုနှစ်မှာသူ့အတွက်တည်တံ့လုပ်ပေးခဲ့တာပါ။1983ခုနှစ်ကဟာဝိုင်ီမှာကျင်းပတဲ့ Aloha from Hawaii ဂီတပွဲတော်မှာအဲ့ဒီဂီတကို Presley ကစပြီးတော့တိခတ်ခဲ့ပါတယ်။လီလံပွဲစီစဉ်သူတွေကတော့ဈေးကိုဒေါ်လာ3သိန်းကနေ5သိန်းကြားချလိုက်မယ်လို့မျှော်လင့်ခဲ့ကြတာပါ။သူရဲ့ဂီတဖြောပြပွဲတွေကြောင့်မှတ်တမ်းနဲ့ရိုက်ကူးထားတဲ့ Elvis on Tour မှတ်တမ်းနဲ့ရုပ်ရှင်အပါအဝင်1982ခုနှစ်ကနေ1985ခုနှစ်ထိဆင်မြင့်ဖြောပြပွဲတွေမှာ Presley ကအဲ့ဒီဂီတကိုသုံးခဲ့ပါတယ်ခင်ဗျာ
။တောက်ကြနေညနေခင်းနောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုအောင်လင်းဦးတို့ကပြောပြပေးသွားတာပါ VOA ကနေအခုထုတ်လင်းပေးနေတဲ့အစီအစဉ်တွေကို internet စာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းရဲ့အနားဆင်နိုင်ပါတယ်ခုတော့ကြန့်ရှိနေတဲ့အချိန်တွင်သတင်းဆောင်မတွေကိုဆက်တိုက်တင်ပြပေးသွားပါမယ်အမေရိကန်ပြည်ထောင်စုသဝါမှာတနတ်နဲ့ပြစ်ခတ်မှုတွေကြောင့်လူအများအပြားသေဆုံးမှုတွေဆက်တိုက်ရှိခဲ့ပြီးတဲ့နောက်တနတ်ကင်ဆောင်မှုထိန်းချုပ်ရေးလွှတ်တော်ကတင်းကြပ်ပေးအောင်အမေရိကန်သမ္မတဘရက်ဩဘားမားကအမေရိကန်ပြည်သူတွေကိုတိုက်တွန်းနေပါတယ်ကြာရာပြင်းနေတော့က CNN ရုပ်သံကစီစဉ်တဲ့သမ္မတနဲ့ပြည်သူတွေအပြန်အလှန်အမေးအဖြေလုံနိုင်တဲ့ Town Hall တွေ့ဆုံပွဲမှာအငင်းပွားစရာဖြစ်နေတဲ့တနတ်ထိန်းချုပ်ရေးအပေါ်ရှိနေကြတဲ့အမြင်နှစ်ဖက်စလုံးကိုသမ္မတကနားထောင်သိရှိခဲ့ပါတယ်Washington မြို့တော်နဲ့တိတ်မွေးတဲ့ Virginia ပြည်နယ်မှာပြုလုပ်ခဲ့တဲ့လူထုတွေ့ဆုံပွဲပေါ်အခြေခံပြီး VOA အင်ဂျီရောသတင်းထောက် Alice Selina သတင်းပေးပို့ပါရဲမဆုမြမောင်ကတင်ပြပါလိမ့်မယ်ရှင်
။ The President of the United States, Barack Obama.
CNN ရုပ်သံကစီစဉ်ပြသတဲ့သမ္မတနဲ့လူထုတွေ့ဆုံပွဲမှာအမေရိကန်မှာလက်နက်ကင်ဆောင်ခွင့်ထိန်းချုပ်ရေးအတွက်အစိုးရအနေနဲ့ဘယ်အတိုင်းအတာအထိလှုပ်တင်တယ်လဲဆိုတဲ့အငင်းပွားစရာမေးခွန်းကိုအဓိကမေးချဆွေးနွေးခဲ့ကြပါရဲ။သမ္မတဘရက်ဩဘားမားကသူ့အနေနဲ့ပြည်သူတွေတနက်ကင်ဆောင်ခွင့်ကိုတားဆီးဖို့ဆောင်ရွက်နေတာမဟုတ်ပါဘူးလို့အခုလိုပြောခဲ့ပါတယ
် I respect the Second Amendment but all of us can agree that it makes sense to do everything we can to keep
ဖွဲ့စည်းပုံရဲ့ဒုတိယပြင်ဆင်ချက်ကိုကျွန်တော်တို့လေးစားလိုက်နာပါတယ်ဒါပေမဲ့သူတစ်ပါးကိုထိခိုက်နာကျင်စေလိုတဲ့လူမျိုးတွေရဲ့လက်ထဲကိုတနက်တွေရောက်မသွားအောင်လှုပ်တင်တာမှန်သမျှကျွန်တော်တို့လုပ်ရမယ်ဆိုတဲ့အချက်ကိုတော့အားလုံးသဘောတူနိုင်ကြမှာပါ
သမ္မတလုတ်ပိုင်ခွင့်အမိန့်နဲ့တနက်ဝယ်ယူတဲ့သူတွေရဲ့နောက်ကျောင်းကိုပို့ပြီးတော့စစ်ဆေးဖို့နဲ့တရားဥပဒေစိုးမိုးရေးဘက်ကနေပို့ပြီးတော့ကြက်မှတ်ဖို့ကိစ္စတွေပါဝင်တဲ့ဆောင်ရွက်ချက်တွေကိုအခုသတင်းပတ်အစောပိုင်းကပဲကြေညာခဲ့တာပါတနက်ကင်ဆောင်ခွင့်ဥပဒေတွေတင်းကျပ်ဖို့အားထုတ်မှုတွေကို Republican တွေလွှမ်းမိုးထားတဲ့ Congress လွှတ်တော်ကပယ်ချနေတဲ့အပေါ်သမ္မတကထပ်မံဝေဖန်ခဲ့တယ်လို့ဩစာညောင်းပြီးတနက်ကင်ဆောင်ခွင့်အတွက်ဆောင်ရွက်နေတဲ့အမျိုးသား Rifle အသင်း NRA ရဲ့စီးရုံးမှုတွေကိုလွှတ်တော်အမတ်တွေကလက်ခံနေကြတယ်လို့သမ္မတဥဘာမားကဆွဆွဲခဲ့ပါတယ်။ကြာသပတေးနေ့ကဗာဂျီးနီးယားပြည်နယ် Fairfax ခရိုင်မှာလုပ်ခဲ့တဲ့ဒီလူမျိုးတွေးဆောင်ပွဲကိုဖိတ်ကြားပေမဲ့ NRA အသင်းကတက်ရောက်ဖို့ညှဉ်းဆန်ခဲ့တာပါ။သမ္မတနဲ့လူမျိုးတွေးဆောင်ပွဲမှာသမ္မတရဲ့တနက်ကင်ဆောင်ခွင့်ထိန်းချုပ်ရေးအစီအစဉ်အပေါ်တိတ်လက်မခံခြင်းသူတွေရဲ့သဘောထားတွေကိုလည်းသမ္မတကြားခဲ့ရပါတယ်။အဲ့ဒီအထက်မှာအတ္တမပြုကျင့်ခံရဘူးတဲ့ကလေးနှစ်ယောက်မိခင်လည်းပါပါတယ်။
So why can't your administration see that these restrictions that you're putting to make it harder for me to
အစိုးရရဲ့ပို့ပြီးတင်းကျပ်တဲ့အစီအစဉ်တွေကကျမအတွက်တနက်ပိုင်းဆိုင်ဖို့ပို့ပြီးခက်ခဲစေပါတယ်။ကျမသွားစရာလိုတဲ့နေရာမျိုးတွေစီကိုတနက်ယူသွားနိုင်ဖို့ပို့ပြီးခက်ခဲသွားတယ်ဆိုတော့ကျမနဲ့ကျမကလေးတွေအတွက်လုံခြုံမှုတိတ်ပြီးတော့မရှိတော့ဘူးလို့ခံစားရပါတယ်
။ There really is no nothing that we're proposing that prevents you or makes it harder for you.
ကျွန်တော်တို့ရဲ့အဆိုပြုချက်တွေထဲမှာခမားတနတ်မပိုင်နိုင်အောင်လူရင်လက်နက်ဝယ်နိုင်ဖို့ခက်ခဲအောင်လုပ်ထားတဲ့အချက်တစ်ခုမှမပါပါဘူးခမ
ား။တမရကအခုလိုပြောပေမဲ့တနတ်ကန်ဆောင်ခွင့်အတွက်ဆောင်ရွက်နေကြသူတွေဘက်ကတော့ဥပဒေကြောင်းကနေဆောင်ရွက်သွားမယ်လို့ချိန်ချောက်နေပါတယ်။ Heritage Foundation တပ်သည့်ပညာရှင်များအဖွဲ့က John Malcolm ကအခုလိုတုံ့တက်ပါတယ
်။ If the president tries to extend licensure requirements to hobbyists or personal collectors of firearms who sell guns occasionally
တနက်ကိုဝါသနာအရဝယ်ကိုင်တဲ့လူမျိုးဝါသနာအရစုဆောင်းထားတဲ့တနက်မျိုးစုံကိုတနက်ပြပွဲတွေမှာတစ်ခါတလေမှပြတ်သားရောင်းချတဲ့လူမျိုးတွေအတွက်လိုင်စင်ရဖို့ကန့်သတ်ချက်တွေကိုသမရကပူတင်းကြက်မယ်ဆိုရင်တော့တေချာပေါက်ပြဿနာရှိလာနိုင်ပါတယ
်အမေရိကန်ပြည်ထောင်စုရဲ့လက်နက်ကင်ဆောင်ခွင့်ထိန်းချုပ်တဲ့ဥပဒေတွေမှာရှိနေတဲ့ဟာကွက်ကြီးတွေကိုလွတ်တော်ကပဲဖြေရှင်းနိုင်မယ်လို့တချို့ကလည်းမြင်ကြပါတယ်
truly get at these issues it takes legislation and it takes a congress willing to stand up to the gun lobby
and ဒီကိစ္စတွေကိုအမေရိကန်ရှင်းနိုင်ဖို့ကဥပဒေပြဋ္ဌာန်းချက်တွေလိုပါတယ်လက်နက်ကင်ဆောင်နိုင်မှုစီးယုံနေတဲ့သူတွေကိုလွတ်တော်ကပြက်ပြက်သားသားပြောကျင်တဲ့ဆန္ဒရှိဖို့လိုအပ်တယ်နောက်ပြည်သူတွေပြောနေတာ၃နှစ်လောက်ရှိနေပြီဖြစ်တဲ့ချွင်းချက်တွေရှိနေတဲ့ဥပဒေဟာကွက်တွေကိုပြင်ဖို့လိုနေပြီလို့ဆိုတဲ့ကိစ္စကိုလွှတ်တော်ကလည်းထုတ်ဖော်ပြောဖို့လိုအပ်နေပါတယ
်အခုလိုသဘောထားအမြင်တွေကွဲနေတဲ့အမေရိကန်ကလက်နက်ကင်ဆောင်ခွင့်ထိန်းချုပ်ရေးကိစ္စနဲ့ပတ်သက်လို့ကွဲပြားနေတဲ့အမြင်တွေကိုဆက်ပြီးဆွေးနွေးကြဖို့လက်နက်ကင်ဖို့လိုလားစီရင်နေသူတွေနဲ့အပြိုင်ဝါရှင်တန်ကနိုင်ငံရေးအတိုင်းအဝိုင်းကြားမှာထိန်းချုပ်ချက်မှတ်ရေးဘက်ကစ조사ဆွဲဆောင်ဖို့သမရမှာအစီအစဉ်တွေရှိတယ်လို့အင်ဗျူတော်ကပြောပါတယ်ရှင်
မဆူမြတ်မွန်တင်ပြသွားတာပါတဆက်တည်းနိုင်ငံတကာသတင်းနောက်သပုတ်တင်ပြပါဦးမယ်2016ခုနှစ်အစမှာပဲကမ္ဘာအစုရှယ်ယာဈေးအကြီးကျယ်ထိုးကျခဲ့တဲ့အတွက်ကမ္ဘာငွေကြေးဈေးကွက်ဟာမတည်မငြိမ်ဖြစ်ခဲ့ရပါတယ်တရုတ်နိုင်ငံရဲ့ဖွံ့ဖြိုးမှုနှေးကွေးလာတဲ့အပေါ်မှာစိုးရိမ်ပြီးတော့အစုရှယ်ယာတွေကိုထိုးယောင်းခဲ့ကြတာဖြစ်တယ်လို့ Henry Richwell သတင်းပေးပို့ထားတာကိုကိုငင်းချန်ကပြောပြထားပါတယ်ရှင
်2016ခုနှစ်ရဲ့ပထမအဆုံးဈေးကွက်စဖွင့်တဲ့နေ့မှာပဲအစုရှယ်ယာဈေးတွေဟာခုနှစ်ရာခိုင်နှုန်းထက်ပိုပြီးထိုးကျခဲ့တဲ့အတွက်ရှန်ဟိုင်းနဲ့ရှန်ကျန်းဆေးရဈေးကွက်တွေကိုယာယီရပ်ဆိုင်းလိုက်ရပါတယ်။အခုလိုအစုရှယ်ယာတွေထိုးယောင်းတဲ့ကိစ္စဟာပထမဆုံးအနေနဲ့တရုတ်အစိုးရရဲ့ Circuit Breaker လို့ခေါ်တဲ့ရှယ်ယာဈေးကွက်မတည်မငြိမ်ဖြစ်လာရင်အယောင်းဝယ်ရပ်ခိုင်းတဲ့စနစ်ကိုအသက်ဝင်သွားစေပါတယ်။
我對勇敢的機制是
這樣。ကျွန်တော်ကတော့ဒီ circuit breaker လို့ခေါ်တဲ့စနစ်ကိုကြိုက်ပါတယ်။ဒါပေမဲ့အစိုးရအနေနဲ့ပထမဆုံးနေ့မှာပဲအကောင့်ထည့်ဖို့ခဲ့တာဟာဈေးကွက်ကိုစမ်းသပ်တဲ့သဘောလို့ထင်ပါတယ်
။ Mr. On လို့ပင်စင်စားပုဂ္ဂိုလ်အများစုပါဝင်တဲ့ရင်းနှီးမြှုပ်နှံသူတန်းပေါင်းများစွာကြောင့်အခုလိုဈေးကွက်မတည်မငြိမ်ဖြစ်ရတာလို့ London တက္ကသိုလ် Babbitt College ကလေ့လာသူ John Draffey ကပြောပါတယ်
။ Chinese stock market is populated by
the ဈေးကွက်မှာအသေးစားရင်းနှီးမြှုပ်နှံတဲ့လူအများကြီးပါပြီးတော့သူတို့ဟာကြောက်လန့်ပြီးဈေးထိုးတက်တာထိုးကြတာတွေကိုခံစားလွယ်ကြပါတယ်။သူတို့ဟာသတင်းအချက်အလက်တွေဖလှယ်တယ်လို့ကောလာဟလတွေလည်းဖလှယ်ပါတယ်။သူတို့ကရေလူသဘောပဲကြည့်ကြတဲ့အစုရှယ်ယာကစားသူတွေပါ။နောက်ပြီးသူတို့ရဲ့ဦးစားမင်းစားလေးတွေနဲ့လောင်းကစားပုံစံလုပ်နေကြတာပါ
။တရုတ်စက်ရုံတွေရဲ့လဲပတ်မှုတွေဟာဆယ်လားဇက်တိုက်ကျဆင်းခဲ့တယ်လို့စစ်တမ်းတစ်ခုကဒီဇင်ဘာလမှာထုတ်ပြန်ပြီးအခုလိုဈေးထိုးကြတာတွေဖြစ်လာတာပါ။ဒီဇင်ဘာလမှာကျခဲ့တဲ့နှုန်းကနိုဝင်ဘာလထက်လည်းမြန်နေပါတ
ယ်။ဒေါက်တာလော့ဒ်ဒ်လတ်စ်ယီးစ်
ထရေးဒင်းအဲဒီကွက်ရောင်းဝယ်တယ်မှာစီးပွားရေးတစ်ခုလုံးနှေးကွေးလာတာကိုပြန်တက်အောင်လုပ်နိုင်ပါမလားဆိုတဲ့ကြောက်စိတ်ကိုအခြေခံပြီးတော့ပြန်ဖြစ်တာပါ
။ဒီကြောက်စိတ်ဟာအမေရိကန်နဲ့ဥရောပဈေးကွက်တွေကိုရိုက်ခတ်ပြီးဈေးနှုန်းကျဆင်းမှုတွေဖြစ်ကုန်ပါတယ်။ဒီနှစ်နှောင်းပိုင်းမှာထွက်လာမဲ့ကိန်းဂဏန်းတွေမှာတော့2015ခုနှစ်မှာတရုတ်စီးပွားရေးတိုးတက်နှုန်းဟာခုနှစ်ရာခိုင်နှုန်းလောက်ကိုရှော့ကျခဲ့တဲ့အတွက်25နှစ်အတွင်းတိုးတက်မှုအားအနည်းဆုံးဖြစ်မယ်လို့မျှော်လင့်ထားပါတယ်။ဒါပေမဲ့ဒါဟာလည်းတရုတ်စီးပွားရေးပြန်ချိန်ညှိတဲ့အခါမှာဖြစ်လာတဲ့သဘာဝအကျိုးဆက်ပဲလို့ပေါမောက်ခ်ဒရစ်ဖေးလ်ကပြောပါတယ်
။ The rapid economic growth of China was always going to be a temporary perhaps a medium term phenomenon but not a permanent.
ခုလိုတရုတ်စီးပွားရေးအလင်းမြန်တိုးတက်လာတာကအရာကြီးအလေလက်သဘောမျိုးသာဖြစ်ပြီးသာဝရဖြစ်စဉ်မျိုးမဟုတ်ပါဘူး။ဖွံ့ဖြိုးပြီးနိုင်ငံတွေရဲ့ထုတ်လုပ်နှုန်းအဆင့်နဲ့တကယ်ဝင်ငွေအဆင့်ကိုရောက်လာတာနဲ့အမျှတခြားနိုင်ငံတွေရဲ့နှုန်းလောက်ပဲတိုးတက်တော့မှာပ
ါ Saudi Arabia နဲ့ Iran တို့အကြားဆိုးရွားလာခဲ့တဲ့တင်းမာမှုကြောင့်လည်းရေနံဈေးကိုတက်စေခဲ့ပြီးအစုရှယ်ယာဈေးကွက်အပေါ်မှာလည်းတက်ရောက်မှုတွေရှိခဲ့တယ်လို့လေ့လာသူတွေကပြောပါတယ်ခင်ဗျာ
အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကအမတ်အများစုဖြစ်တဲ့လွှတ်တော်ရင်းနဲ့တူအစိုးရအဖွဲ့သစ်မကြခင်လာပိုင်းတွေအတွင်းတက်လာတော့မှာပါအခုလက်ရှိသမ္မတဦးသိန်းစိန်ဦးဆောင်တဲ့အစိုးရအဖွဲ့နဲ့ပြည်ခိုင်ဖြိုးပါတီကအမတ်အများစုဖြစ်တဲ့လွှတ်တော်သက်တမ်းတွင်သတင်းမီဒီယာတွေအတွက်သတင်းရယူတဲ့အပိုင်းမှာအခက်အခဲတွေရှိတယ်ဆိုတာသတင်းမီဒီယာသမားတွေကပြောထားပါတယ်လွှတ်တော်သစ်အစိုးရအဖွဲ့သစ်တက်လာပြီးတဲ့နောက်ပိုင်း သတင်းမီဒီယာသမားတွေအတွက်သတင်းကြားယူပိုင်ခွင့်ပိုင်မှာပို့ပြီးအဆင်ပြေလွယ်ကူချောမွေ့လာမယ်လားလားတွေရှိတယ်လို့ကျွန်တော်တို့သောတာရှင်တွေယူဆပါသလားအခုလာမယ့်စနေနေ့ကျဒိုင်းရိုက်လိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့အမြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က1-2-3-2-3-2-5-5-5လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ
်။မနက်ဖြန်ည9:00နာရီတိုက်ရိုက်လေးလိုင်းဆွေးနွေးခါမှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။ခုတော့ပြည်တွင်သတင်းဖက်အလက်ပေးပါရစေ။လာမယ့် January 12ရက်နေ့မှာကျင်းပဖို့စီစဉ်ထားတဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံကို UNFC ကညညွတ်သောတိုင်းရင်းသားလူမျိုးများ Federal Council ကအဖွဲ့ဝင်တွေတက်ရောက်မှာမဟုတ်ဘူးလို့ UNFC ကောင်ဆောင်တွေကပြောပါရယ်။ NCA တနင်္ဂနွေလုံးအပြစ်ခတ်ရစေရေးတဘောသူညီချက်ထွက်ပေါ်လာပြီးတဲ့နောက်ငြိမ်းချမ်းရေးအတွက်ဆက်လက်ကျင်းပဖို့ရထားတဲ့ဒီညီလာခံဟာနောက်ပိုင်းနိုင်ငံရေးဆွေးနွေးပွဲအတွက်အရေးပါတဲ့ခြေလှမ်းဖြစ်ပါလိမ့်မယ်။ဒါပေမဲ့ NCA မှာလက်မှတ်မထိုးရတဲ့တိုင်းရင်းသားလက်နက်ကိုင်တွေမပါဘဲလုံရမဲ့အခြေအနေဖြစ်နေတာကြောင့်ငြိမ်းချမ်းရေးအတွက်ရလကောင်းနေဖြစ်လာပါမလားဆိုရင်မကင်းမှုတွေရှိလာပါတယ်။ VOA သတင်းထောက်နိုင်ကွန်းအိမ်ကထိုင်းနိုင်ငံကနေသတင်းပေးပို့ထားပါရရှင်
။ဟုတ်ကဲ့ပါ။လာမယ့်ဇန်နဝါရီလ12ရက်နေ့မှာကျင်းပသွားမယ်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံကို UNFC ကညီညွတ်တော်တိုင်းရင်းသားလူမျိုးများ Federal Council ကနေတက်ရောက်မှာမဟုတ်ကြောင်းအရေးပေါ်စည်းဝေးကနေဆုံးဖြတ်ခဲ့တယ်လို့ UNFC ရဲ့တွဲဖက်သွေးရင်မှုတဲ့ဦးထွန်းစော်ကပြောပါရတယ်။
ကျွန်တော်ကတော့ဒီချင်းဒီသုံးရပေါ်မှာအခြေခံပြီးမှဖုံးပြတာပေါ့လေကျွန်တော်တို့ PCA ပေါ်မှာအခြေခံပြီးလုပ်တဲ့ပုံစံပေါ့လေအစီအကအားလုံးပေါင်းလို့ရှိလို့ချက်ပေါ့ဒီနောက်တစ်ချက်ကတော့ SCA လက်မဲ့ရေးထိုးခြင်းပေါ်အကြံပြုပြီးတော့မှဟိုအတိုင်းနဲ့လက်မဲ့ကတော်လည်းဖြည့်ဆည်းရကြတယ်မှာပကြာပြုမှုဆက်ဆံမှုတွေရှိတယ်ပေါ့လေပြီးတော့နောက်တစ်ချက်ကတော့ကျွန်တော်တို့ပြည်ရဲ့ကြီးကျင်းပါအင်္ဂါရက်နေ့မှာအတူပြုသွားတဲ့နိုင်ငံရေးဆွေးနွေးရေးပုံပေါ်ကတော့လိုလာတဲ့ပုံစံမဟုတ်တဲ့ပေါ့လေတော့ပြောင်းနိုင်မှာမဟုတ်ဘူးဆိုတဲ့ပေါ်တာပြတ်တာရှိပါတယ်
မနေ့ကထိုင်းနိုင်ငံမှာကျင်းပခဲ့တဲ့ UNSC အရေးပေါ်စည်းဝေးကနေဆုံးဖြတ်ခဲ့ကြတာပါပြည်ထောင်စုငြိမ်းချမ်းရေးညီလာခံဟာတိုင်းဒေသလက်နက်ကိုင်ဖွဲ့တွေအလုံးပါဝင်နိုင်ခြင်းမရှိသလို NCA အပြည့်ရလက်မှတ်ရေးသွင်းနိုင်ခြင်းမရှိတဲ့အဖွဲ့တွေပေါ်မှာခွဲခြားဆက်ဆံနေမှုနဲ့ဒီဇင်ဘာလ15ရက်နေ့မှာအတည်ပြုသွားခဲ့တဲ့နိုင်ငံရေးဆွေးနွေးမှုမူပေါင်းဟာ UNSC လိုလားတဲ့ပုံစံမဟုတ်တဲ့အတွက်ငြိမ်းချမ်းရေးညီလာခံကိုမတက်ဖို့ UNSC ကနေဆုံးဖြတ်ချက်ချခဲ့တာပါလက်ရှိအနေအထားမှာတိုင်းဒေသလက်နက်ကိုင်ဖွဲ့တချို့နဲ့မြန်မာတပ်မတော်တို့ကြားတိုက်ပွဲတွေဖြစ်ပွားနေတဲ့အခြေအနေတွေကြောင့်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံအနေနဲ့ရလကောင်းလူထွက်ဖို့ခက်ခဲမယ်လို့လဲ UNSC ရဲ့အသွင်မှုတဲ့ဦးထွန်းစော်ကပြောပါတယ
်။တက်ကြွေရရှိနေတယ်။ဒီမှာလည်းအဲဒီပေါ်မှာကျွန်တော်တို့ထောက်ကူပေးမယ်။ရလကောင်းလူထွက်မယ်လို့ကျွန်တော်ယူဆပါတ
ယ်။ UNSC ကညီညွတ်တော်တိုင်းဒေသလူမျိုးများ Federal Council ကနေငြိမ်းချမ်းရေးဆိုင်ရာဆွေးနွေးမှုတွေပြုလုပ်သွားဖို့အဖွဲ့ကူဦးပါဝင်တဲ့နိုင်ငံရေးဆိုင်ရာညှိနှိုင်းဖြေရှင်းရေးကော်မတီအသစ်တရကိုဒီဇင်ဘာလမှာဖွဲ့စည်းခဲ့ပါတယ်။လာမယ့်ဇန်နဝါရီလ12ရက်နေ့မှာ NCA သဘောတူစာချုပ်လက်မှတ်ရေးသိုးခဲ့တဲ့လက်နက်ကန်ဖွဲ့၈ဖွဲ့ပါဝင်တပ်မတော်ကူစလဲအစိုးရနဲ့လွှတ်တော်ကူစလဲနိုင်ငံရေးပါတီကူစလဲဖွဲ့စဉ်နဲ့စုဖွဲ့ထားတဲ့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UBTJC တို့ကနေပြည်ထောင်စုငြိမ်းချမ်းရေးညီလာခံကိုကျင်းပသွားမှာဖြစ်ပါတယ်။ဒီညီလာခံကိုတက်ရောက်ဖို့အတွက်တိုင်းဒေသလက်နက်ကန်ဖွဲ့စုံကိုဖိတ်ကြားထားပေမဲ့လက်ရှိစည်ရေးတင်းမာနေစဉ်ရခိုင်တပ်မတော်နဲ့ကိုကတပ်ဖွဲ့တွေကတော့ဖိတ်ကြားခြင်းမရှိခဲ့ပါဘူး။မြန်မာနိုင်ငံမှာသမ္မတဦးသိန်းစိန်ဦးဆောင်နဲ့အစိုးရတက်တက်လာပြီးနောက်ပိုင်းပြည်ထောင်စုငြိမ်းချမ်းရေးပေါ်ဆောင်ရေးလုပ်ငန်းကော်မတီကိုဖွဲ့စည်းခဲ့ပြီးတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့အပြစ်ခတ်ရစဲနိုင်ရေးအတွက်တွေ့ဆုံဆွေးနွေးမှုတွေလှုပ်ဆောင်နေခဲ့တယ်လို့ KNU ကကရင်မျိုးရာစီယုံပါဝင်လက်နက်ကိုင်ဖွဲ့ရှိဖွဲ့သူနဲ့2015ခုနှစ်အောက်တိုဘာလမှာ NCA အပြစ်ရသဘောတူညီစာချုပ်လက်မှတ်ရေးထိုးနိုင်ခဲ့ပါတယ်။ဒါပေမဲ့ NCA အပြစ်ရလက်မှတ်ရေးထိုးနိုင်ခြင်းမရှိသေးတဲ့ KNU ကချင်းလွတ်လပ်ရေးဖွဲ့အစိုးရကနေ NCA အပြစ်ရလက်မှတ်ရေးထိုးဖို့လက်မှတ်ခံခဲ့တဲ့ကိုကန်တပ်ဖွဲ့ရခိုင်တပ်မတော်တောင်းပလောင်တပ်ဖွဲ့တို့နဲ့မြမတပ်မတော်တို့ကြားမှာတိုက်ပွဲဖြစ်ပွားနေဆဲလဲဖြစ်ပါတယ်။ NCA လက်မှတ်မရေးထိုးတဲ့ဝပြည်သွေးစည်းညီညွတ်ရေးပါတီ UWSP နဲ့မိုင်းလာတပ်ဖွဲ့လိုလူသိများတဲ့အမျိုးသားဒီမိုကရေစီသွေးစည်းညီညွတ်ရေးတပ်ဖွဲ့ NDAA အဖွဲ့တွေအနေနဲ့လည်းပြည်ထောင်စုငြိမ်းချမ်းရေးညီလာခံကိုတက်ရောက်မှာမဟုတ်ဘူးလို့လည်းဖွဲ့ကောင်းဆောင်တွေကဆိုပါတယ်။လက်ရှိငြိမ်းချမ်းရေးမရရှိသေးတဲ့အခြေအနေတွေကြောင့်တိုက်ပွဲတွေဖြစ်ပွားနေပေမဲ့လည်းနောက်တက်လာမဲ့ဆိုရသည့်လက်ထက်မှာခြေပြတဲ့ငြိမ်းချမ်းရေးလုပ်ငန်းစီတွေဖြစ်ပေါ်လာနိုင်မယ်လို့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPTGC ရဲ့ဒုတိယဥက္ကဋ္ဌဦးတူဝေကအခုလိုပြောပါတယ်
တိုက်ပွဲတွေကတော့ရှိနေသေးတာပေါ့နော်ရှိနေသေးတယ်ဆိုတာကတော့လည်းဒါငြိမ်းချမ်းမရသေးလို့သူရှိမှာပဲလीနော်ကျွန်တော်တို့အတိုင်းဒီအတွက်ဒီအချိန်ကာလငြိမ်းချမ်းရေးရဖို့အကောင်းဆုံးဆိုရင် white တိုက်တော့မှာပေါ့အထူးသဖြင့်အခုလည်းပဲဆိုရအပြောင်းလဲဖြစ်တော့မှာလीဆိုရတိကလည်းပဲအခုလုတ်ထားတဲ့ငင်းညာရင်လည်းပဲသူဆက်ပြီးတော့လုတ်ပြီးတော့ပို့ပို့ပြီးတော့ဟဲ့လားကျေပြန့်တော့ငင်းညာရင်ကိုရအောင်သူစူးစမ်းမှာပေါ့ဗျာနော်
January 12 ရက်နေ့မှာစတင်ကျင်းပမယ်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံကိုတော့အစိုးရနဲ့လွှတ်တော်ကကိုယ်စားလှယ်150တမတော်ကိုယ်စားလှယ်150တိုင်းဒေသနဲ့ကံဖွဲ့ကိုယ်စားလှယ်150နိုင်ငံရေးပါတီ150လူမှုအဖွဲ့အစည်းကိုယ်စားလှယ်50နဲ့တိုင်းဒေသကိုယ်စားလှယ်50တို့ကိုဖိတ်ကြားသွားမှာဖြစ်ပါတယ်ခင်ဗျာ
Well, Myanmar has many great products and services that are very attractive to the United States.
နိုင်ငံချင်းညှို့နာမဲ့လူတွေအတွက်ဒီနိုင်ငံခြားသားတွေအတွက်ကွန်ဒိုရင်ကျေးမှုဆိုတာသူတို့အတွက်ကမဆိတ်မှုလေ။ဈေးကလည်းလုံးရင်းအိမ်ကြီးလောက်သွား
The possibility of a great transformation is in sight for our country. An important step that will take us nearer to a truly revolutionary
ရန်နေဆိုင်လည်းနဲ့ပုံပြီးခက်ခဲတာပဲကားကြားထဲမှာညင်းနေရတာပေါ့ကားကြားထဲမှာကိုဝင်းတော့ရှာနေရတယ်ဒီကဲပတ်ဆောင်မရရောက်ရှာတာမနေ့ပိုင်းဟိုဈေးဖို့ရောက်ရှာတာ
မြန်မာနဲ့နိုင်ငံတကာငွေရေးကြေးရေးဈေးကွက်အလုတ်အကိုင်းနဲ့အခွင့်အလမ်းအပါဝင်စီးပွားရေးဆိုင်ရာအခြေအနေဖြစ်ပျက်တွေကိုအပတ်စဉ်တနင်္လာနေ့ညဘက်မှာစီးပွားရေးကဏ္ဍကနေထုတ်လွှင့်ပေးနေပါတယ်ဒီအစီအစဉ်ကို VOA ရဲ့အင်တာနက်စာမျက်နှာ burmese.voanews.com မှာလည်းပြန်ပြီးနားဆင်နိုင်ပါတယ်ခင်ဗျာ
အမြန်မာပိုင်းစီစဉ်ကနေတောက်ကြနေညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြပချင်းမှာပဲ VOA ရုံမြင့်တမ်းကြားအစီအစဉ်ကိုညနေ9:00နာရီကနေ 9:00 နာရီခွဲထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါ။ Asia Set 7 Juru ကနေဖန်ယူကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းအတန်လွှင့်စီစဉ်တွေကိုတနေ့ကို6ချိန်ထုတ်လွှင့်ပေးနေတာပါ။ VOA မြန်မာပိုင်းစီစဉ်ကထုတ်လွှင့်ခဲ့တဲ့စီစဉ်တွေကို VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာဖတ်ရှုနားဆင်နိုင်ပါတယ်။VOA ကနေ EDM အသုံးအင်္ဂလိပ်စာသင်ခန်းစာတွေကိုရေဒီယိုကနေနေစဉ်ပုံမှန်ထုတ်လင်းပို့ချပေးနေတယ်လို့ဗီဒီယိုအစီအစဉ်ဖြစ်နေတဲ့အင်္ဂလိပ်စာလေ့လာနိုင်တဲ့တမင်စာအင်္ဂလိပ်စာနဲ့မချေးမုံရဲ့အင်္ဂလိပ်စာအစီအစဉ်ကိုကြည့်ရှုလေ့လာနိုင်ပါတယ်ရှင်ဒီကနေ့ညနေခင်းစီစဉ်ရေးမကြခင်ပြီးဆုံးတော့မှာပါကြန့်ရှိနေတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုကိုချောချောသိန်းကပြောပြပေးပါအောင်ရှင
်ဇာတိရင်ကထုတ်ပြန်ထားတဲ့တနပ်ပိုင်ဆိုင်ခွင့်ထင်းချုပ်ရေးဆိုင်ရာအမိန့်အသစ်ဟာအမေရိကန်နိုင်ငံသားတွေလက်နက်ပိုင်ဆိုင်နိုင်တဲ့အခြေခံဥပဒေပါအခွင့်အရေးကိုအတိအမှတ်ပြုတဲ့အချိန်နဲ့မှာပဲလူအသက်တွေကိုကယ်တင်ဖို့လှုံ့ဆော်ချက်တစ်ခုဖြစ်တယ်လို့သမ္မတဗရာကိုဘာမာကအခုခံချိန်ပါပါတယ်။ဒါပေမဲ့လည်းအရှိန်အဝါကြီးတဲ့ American Rifle အသင်း NRA ကသူ့လှုံ့ဆော်ချက်ကိုတားဆီးဖို့ကြိုးစားနေတယ်လို့ကြာသပတေးနေ့ကလုတ်တဲ့လူလူနဲ့တိုက်ရိုက်ဆွေးနွေးမေးမြန်းပွဲတစ်ခုမှာမစ္စတာဘာမာကပြောသွားပါတယ်။အကြမ်းသေးခင်ကမြောက်ကိုရီးယားရဲ့နျူကလ িয়ার ဆန္ဒမှုကိုတုံ့ပြန်တဲ့အနေနဲ့တောင်ကိုရီးယားနိုင်ငံကနှစ်နိုင်ငံ46မြောက်ကိုရီးယားစန့်ကျင်ရေးဝါရဖြန့်အတန်လွှင့်တဲ့အစီအစဉ်တွေကိုဒီကနေ့မှပဲပြန်လည်စတင်လိုက်ပါတယ်အတန်လွှင့်ချက်တွေထဲမှာတော့ K-pop သချင်းတွေရာသီဥတုခန့်မှန်းချက်တွေသတင်းတိုတွေအပြင်မြောက်ကိုရီးယားရဲ့နျူကလ িয়ার ဆန္ဒမှုရိုရင်းနေတဲ့စီးပွားရေးနဲ့လူခွင့်ရေးအခြေအနေတွေပေါ်ဝေဖန်ချက်တွေပါဝင်တဲ့အကြောင်းတောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်တရုတ်နိုင်ငံအစုရှယ်ယာဈေးကွက်မှာကြီးကျယ်ဈေးကြတာကြောင့်အရောင်းဝယ်လုပ်တာကိုရပ်ပစ်တဲ့နီလန်းနဲ့နှစ်ကြိမ်လုခဲ့ရပြီးတဲ့နောက်ဒီကနေ့ဈေးကွက်မပိတ်ခင်အစောပိုင်းအရောင်းဝယ်လုပ်ချိန်တွေမှာတရုတ်အစုရှယ်ယာဈေးတွေတက်လိုက်ကျလိုက်အခြေအနေရှိခဲ့ပါတယ်။ Circuit Breaker လို့ခေါ်တဲ့အရောင်းဝယ်ကိုရပ်ပစ်တဲ့နီလန်းကဈေးကွက်ကိုငြိမ်သွားအောင်လုပ်ဖို့ရည်ရွယ်တာပါ။ဒါပေမဲ့ပြောင်းပြန်အကျိုးတရားတဲ့ပုံရှိတာကြောင့်ကြာသပတေးနေ့နောက်ပိုင်းမှာတော့အဲ့ဒီနီလန်းကိုတရုတ်တာဝန်ရှိသူတွေကဆိုင်းငံ့ထားလိုက်ပါတယ်။အီရတ်နိုင်ငံကဒုက္ခသည်နှစ်ယောက်ကိုအကြမ်းဖက်ဝါဒကင်ဆွဲရတဲ့ဆက်ဆက်တဲ့ဆွဲချက်တွေနဲ့အမေရိကန်တာဝန်ရှိသူတွေကဖမ်းလိုက်ပါတယ်။ဒါကြောင့်လည်းအရှိအလေပိုင်းစစ်တမ်းတင်နေတဲ့ဒေသတွေကဒုက္ခသည်ထောင်ပေါင်းများစွာကိုလက်ခံမဲ့သမရအင်ဗီရိုရဲ့အစီအစဉ်ပေါ်ဝေဖန်တာတွေပြန်ထွက်လာပါတယ်ခင်ဗျာ
။တရင်ချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးသွားတာပါ။ဒီညနေအတွက်အစီအစဉ်ထုတ်လုပ်ရင်းမှုကကိုရန်နိုင်ဖြစ်ပြီးစပိုင်းဆရာအင်ဂျင်နီယာကတော့ Curtis Bynum ဖြစ်ပါတယ်။ VOA American အသံညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00-10:00လိုင်းဒိုမီတာ24-25-51နဲ့လိုင်းလမီတာ190ရိုကနေတိုက်ရိုက်ထုတ်လွှင့်ပေးသွားဦးမှာပါ။တော်တော်ရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လမ်းပါစေရှင်။ VOA ကိုအားပေးနာစေတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမနန်းလာပါ
This program has come to you from the Voice of America, Washington.